ကဲ့ဒေါက်တာဆရာသက်ခင်မြန်မာနိုင်ငံမှာအခုဒီကိုဗစ်တတိယလှိုင်းပေါ့နော်ပတ်ဝန်းကျင်နိုင်ငံတွေသူတစ်ချင်တော့အိန္ဒိယကနေတစ်ဆင့်ကူးစက်မှာကိုစိုးရိမ်နေတဲ့အနေအထားမှာကာကွယ်ဆေးထိုးဖို့ကိုလည်းလုံပန်းနေကြပါတယ်အဲ့တော့အခုလောလောဆယ်မှာဒီအိန္ဒိယကာကွယ်ဆေးတွေကမတိကျတဲ့အချိန်မှာပေါ့နော်ဒီတခြားနိုင်ငံတွေဖြစ်တဲ့ဒီတရုတ်နဲ့ရုရှားကကာကွယ်ဆေးတွေကိုအသုံးပြုမယ်လို့လည်းကျွန်မရောစစ်ကောင်စီကောင်ဆောင်ဘိုင်းလေးကတော့ပြောထားတာကိုတွေ့ရပါတယ်အဲ့ဒီခါကျတော့ဒီကာကွယ်ဆေးတွေရဲ့ထိရောက်နိုင်မှုနောက်တစ်ခုကဘေးအတွက်ဆိုကြပေါ့အဲ့ဒီအပေါ်မှာဘလို့ပြစင်တဲ့နယ်ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်တဲ့အတွက်အဓိကအရေးကြီးဆုံးဆိုရင်ဆရာဘာစပြီးတော့ရှင်းပြပေးမလ
ဲအိန္ဒိယမှာအခြေအနေတော်တော်ကြီးစဲဖြစ်နေတဲ့အတွက်ကြောင့်ဒီ vaccine တွေကိုတခြားနိုင်ငံတွေကိုဆိုတော့ဆက်လက်ပြီးတော့ဟိုဘောဆိုရဆိုင်လိုက်ပြီးတို့နိုင်ငံကိုတို့အဓိကလုပ်တော်မယ်ဆိုပြီးတော့ပြောရပေါ့နော်ဆိုတော့တခြား vaccine ပါကြံလဲဆိုတော့တရုတ်ပြည်ထုတ်တဲ့ vaccine ပေါ့နော် Sinovac ဆိုတဲ့ဟာဘယ်လောက်ကြီးအထိ effective ဖြစ်မလဲဆိုပြီးတော့ကျွန်တော်တို့ data တွေကိုကြည့်တာပေါ့လေဆိုနောက်ဆုံးတစ်ခုကြံနေတဲ့ဟာတော့ Russia မှာရှိတဲ့ vaccine ပေါ့နော်အဲ့ဒါကတော့ကျွန်တော်တို့စီမှာဒီ US မှာလည်းဘာမှလေ့လာကြတာ data လည်းမရှိဘူးနောက်တစ်ခုကတရားဝင်လဲသူတို့ပင်နိုင်ငံမှာလုပ်တယ်ဘယ်လိုလူတွေမှာစမ်းသပ်ခဲ့တယ်ဆိုတာလည်းမပြောထားဘူးပေါ့လေဥပမာတရုတ်တောင်မှဘရာဇီးမှာသွားလို့တော့တရားဝင် WHO ကြီးညာပြီးတော့လာလို့တာဟိုခိုးဆောင်ခိုးဝဲလင်းညာကပေါ်နဲ့တယ်လာပြီးတော့လာပြီးပြီးတော့လုပ်တာမျိုးမဟုတ်ဘူးလေဆိုတော့အဲ့ဒီအတွက်ကြောင့်ကိုကဟိုအစမ်းသပ်ခံလူတန်းကားတစ်ခုအနေနဲ့တော့မဖြစ်သင့်ဘူးပေါ့လေ
ဟုတ်ကဲ့ဆရာဘာကြောင့်ဒီအခုလိုအစမ်းသပ်ခံမဖြစ်ဖို့အရေးကြီးတာလဲဆရာ
ဘာဖြစ်လို့လဲဆိုတော့အခုလက်ရှိပေါ့နော်ဒီကျွန်တော် US မှာကတော့သုံးခုပေါ့နော် Pfizer ရယ် Moderna ရယ် Johnson & Johnson ပေါ့လေဒီသုံးခုလုံးဒီတရားဝင်နိုင်ငံတကာမှာ Phase 3 trial လို့ခေါ်တဲ့လူသားတွေမှာစတင်ပြီးတော့ safe ဖြစ်တဲ့အတွက်ကြောင့်သုံးလို့ရပါတယ်ဆိုတာကိုပြီးလိုက်တာပေါ့ဒါတောင်မှ Phase 4 trial လို့ခေါ်တဲ့ post market survey တွေပေါ့နော်အခုကျွန်တော်တို့စီမှာလည်းလုပ်ခဲ့တဲ့နှစ်ပတ်လောက်ကဆိုလို့ရှိရင်တော်တော်လေးကိုရွရွတဲတဲကြီးဖြစ်သွားပြီးတော့ Johnson & Johnson ကအခုချိန်မှာမထိုးတဲ့လောက်ကိုဖြစ်သွားတဲ့ဒီပါလောက်ကိုရှိကြတယ်မထိုးခြင်းကြတော့ဘူးဆိုပြီးဖြစ်တယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့တွေးခွဲသွားတဲ့အတွက်ကြောင့်လေဆက်တဲ့ဆိုတဲ့ဟာတွေလည်းကျွန်တော်တွေးခဲ့ရတယ်။အဲ့ဒါဒီအများများဆဆရမဟုတ်ပါဘူး။လူသူတို့ထိုးထားတဲ့တန်ပေါင်းကြောင့်များဆိုတော့ဒိုးဆဲမှာ15ယောက်တွေ့ရတော့မှချက်ချင်းကိုဒီဘက်မှာပေးတာကိုရပ်လိုက်တယ်။တပတ်ကျော်လောက်သူတို့တေးချာအကုန်လုံးပြန် evaluate လုပ်ပြီးတဲ့အခါကျတော့မှနောက်ထပ်တစ်ပါးပြန်ချိုးလို့ရပါတယ်ဆိုပြီးပြောတယ်။ဒါတောင်မှဒီနေ့ဒီချိန်မှာကျွန်တော်တို့စေယုံနေမှာ Johnson & Johnson ဆိုတော့မရှိတဲ့လောက်ကိုရှားနေပါတယ
်။ဟုတ်ကဲ့ဆရာ။အခုဒီတရုတ်ကကာကွယ်ဆေးကအမေရိကန်နဲ့အိန္ဒိယကသုံးနေတဲ့ကာကွယ်ဆေးတွေနဲ့ရှင်းလိုက်လို့ရှိရင်ဘလို့ကွာခြားမှုရှိလဲဆရာ။
ကျွန်တော်အခုလက်ရှိ Pfizer နဲ့ Moderna ကတော့ new technique ပေါ့နော်။အရင်တော့ကပွားမှာတစ်ခါမှမသုံးခဲ့ဘူးတဲ့။အထူးသဖြင့် messenger RNA ကိုသုံးထားတဲ့ nano particles ပေါ့နော်။တကယ်ကိုသေးသေးမွားမွားဟိုဘေ့စ် level သွားပြီးတော့သူကလုပ်ထားတဲ့ technique နဲ့လုပ်ပြီးတော့ AstraZeneca ဗမာပြည်ကိုသွားတဲ့ဟာကြတော့နည်းနည်းလေးအရင်တော့မရှိတဲ့ method နဲ့သုံးပြီးတော့ chimpanzee ဆိုတဲ့မြောက်မှာရှိတဲ့ adenovirus number 4ကိုသုံးပြီးတော့သူကအဲ့ဒါလေးကို vector အနေနဲ့အကူပေါ့နော်ဒီ coronavirus ကောင်လေးနဲ့တွဲပြီးတော့ကိုယ်ထဲကိုထည့်ပေးလိုက်တာသူလဲဒီ spike protein မှာပဲ antibody ထွက်သွားအောင်လုပ်တာဒါပေမဲ့တရုတ်ပြည်က vaccine Sinovac ကနေထုတ်တဲ့ coronavirus vaccine ကတော့ new technique ကိုသုံးထားတာမဟုတ်ပါဘူးကဘာပေါ်မှာဟိုးအရင်တော့ရှိခဲ့တဲ့ method အတိုင်းနဲ့သူတို့ထုတ်ထားတာပါပထမဆုံးဒီတရုတ်ပြည်မှာရှိတဲ့ virus ရယ်အင်္ဂလန်မှာရှိတဲ့ virus ရယ်သူ European country နှစ်ခုမှာရှိတဲ့ virus တွေကိုသူကယူပြီးတော့သတ်ပြီးတဲ့အခါကျတော့မှတခြားသော compound တစ်ခုနဲ့ပေါင်းပြီးတော့ကိုယ်ထဲကိုထည့်လိုက် kill virus vaccine လို့ခေါ်ပါတော့။တက်လိုက်တဲ့အတွက်ကြောင့် virus ကပြန်မရှင်နိုင်တော့ဘူးကိုယ်ထဲကိုရောက်လာလို့ရှိရင်မပွားနိုင်တော့ဘူးပေါ့ပြီးတော့ကိုယ်ထဲကိုရောက်လာတဲ့အခါကျလို့ရှိရင်သူ memorize လုပ်ပြီးတော့ antibody တွေကိုထုတ်မယ်ဆိုပြီးတော့လုပ်ထားတာပါဆိုတော့တရုတ်ပြည်ကထုတ်တဲ့ဒီ Sinovac က safe ဖြစ်တဲ့အရာတော့သိကြ Phase 3 trial မှာစူးစူးဝါးဝါးကြီးလူတွေဒုက္ခရောက်စေတဲ့ side effect မရှိပါဘူးဆိုပြီးတော့ကြေညာပါတယ်ဒါပေမဲ့တရုတ်ကလည်းလူတွေ900ကျော်ပဲ trial လုပ်ခဲ့တာဘယ်မှာလုပ်တာလဲဆိုတော့ Brazil နဲ့အတူ Indonesia ပါတယ်သုံးတယ်နောက်ဆုံးတစ်ခုကတော့ Turkey ပေါ့နော် Turkey နိုင်ငံကနောက်ဆုံး European country အနေနဲ့ဆိုတော့သုံးနိုင်ငံနဲ့အဓိကအနေနဲ့ Phase 3 trial ကိုသူတို့လုပ်ခဲ့ကြတယ်ပေါ့လေ
ဟုတ်ကဲ့အဲ့တော့သူတို့ဒီထိရောက်မှုကိုရေဝူရအစ်ခြုံပြီးတော့ရှိမယ်ဆိုရင်ဥပမာ Pfizer ဆိုလို့ရှိရင်အထိရောက်ဆုံးပေါ့နော် Moderna ရောပေါ့90ရာခိုင်နှုန်းကျော်လောက်ဆိုပြီးတော့မှန်းကြပါတယ်အဲ့ဒီတော့ဒီတရုတ်ကရုရှားကာကွယ်ဆေးတွေနဲ့ပတ်သက်လို့
ရုရှားနိုင်ငံထုတ်တဲ့ vaccine ကိုဘလို့နည်းနဲ့လုပ်ထားတယ်ဆိုတာလေသူတို့တရုတ်ဝင်ထုတ်ပေါ်ပြောကြခြင်းမရှိဘူးဘလောက်ကြီးအထိကောင်းတယ်ဘလို့မျိုး side effect တွေရှိတာမရှိလားဆိုတာလည်းမသိဘူးပေါ့နော်ဆိုတော့တရုတ် vaccine ကဘရာဇီးယားစပြောတော့50ရာခိုင်နှုန်းအထက်ဆိုပြီးပြောတာသိကောင်းတာပေါ့ဒါပေမဲ့နောက်ပိုင်းဆက်လက်ပြီးတော့သူတို့ပြောလာတဲ့အခါမှာ50နဲ့ 80နီးပါးလောက်ထိကတ်တဲ့နေရာတွေရှိတယ်ပေါ့လေ။ဘာကြောင့်လဲဆိုတော့ဒီဘက်ကပြောတဲ့အခါကျတော့80ရာခိုင်နှုန်းနီးပါးလောက်ထိရှိတယ်လို့ဆိုပြီးတော့ပြောတဲ့အခါရှိတယ်ပေါ့လေ။ဆိုတော့ခမန်းကြီးအားဖြင့်တော့50နဲ့80ကြားထဲမှာပေါ့နော် protection ရှိတယ်ပြောပြောဒါပေမဲ့လည်းဒီနေ့ဒီချိန်ထိဒီ protection ရှိတာဒီသူကဒီ kill virus ဆိုတဲ့ဖြစ်တဲ့အတွက်ကြောင့်ယူထားတဲ့ sample ကခုနကျွန်တော်ပြောသလိုပဲတရုတ်ပြည်ရဲ့အင်္ဂလန်ရဲ့ European country နှစ်ခုပါတယ်ဆိုအဲ့ဒီနိုင်ငံ virus ကိုယူထားတာအခုလက်ရှိကမ္ဘာပေါ်မှာချိန်ချောင်းနေတဲ့ကျွန်တော်တို့ပြောနေတဲ့အိန္ဒိယမှာဖြစ်နေတဲ့ virus ဆိုတောင်အာဖရိကကလာတဲ့ virus ဆိုနောက်တစ်ခုကအင်္ဂလန်မှာဒုတိယတစ်ကြိမ်အကြီးအကျယ်အများကြီးဖြစ်လာတဲ့အကောင် British mutant ပေါ့နော်ဒီမျိုးကွဲတွေကိုဘယ်လောက်ကြီးထိကာကွယ်နိုင်မလဲဆိုတာကတော့ဘယ်သူမှမသိသေးပါဘူး Brooklyn မျိုးကွဲနဲ့တောင်အာဖရိကမျိုးကွဲက Pfizer နဲ့ Moderna က okay တယ် AstraZeneca ကတေချာဘယ်လောက်ရှိတာတောင်အာဖရိကမျိုးကွဲကိုမခံနိုင်ဘူး70% လာကျော်လောက်ပဲ efficacy တက်တယ်
ဟုတ်ကဲ့ဆရာကြီးတော့အခုဒီတရုတ်ကာကွယ်ဆေးထိုးมาတဲ့နောက်ဆုံးပြည်သူတွေကိုဘယ်လိုအကြံပြုခြင်းလဲ
AstraZeneca မရခဲ့လို့ရှိရင်တော့ Russia ရဲ့ vaccine တစ်စားလို့ရှိရင်တော့ Sino ကိုထိုးလို့ရှိရင်တော့ safe ဖြစ်ပါတယ် prepare လုပ်လို့ရတဲ့အပိုင်းတွေကတော့ကိုဟာကို temperature ချိန်တာဘာလို့တော့လုပ်တင်တာပေါ့လေဒါပေမဲ့လည်း vaccine ကြောင့်ဖြစ်လာမဲ့ဆိုဂျိုအရန်နေပါလိမ့်မယ်ဘာလို့လဲဆိုတော့ဗိုင်းရပ်စ်ကိုတတ်ထားပြီးသားဖြစ်တဲ့အတွက်ကြောင့်ဟိုကိုလက္ခဏာတစ်ခုခုဖြစ်လာတယ်ဆိုလို့ရှိရင်ပြီးသွားတဲ့လူတွေအတိုင်းမှာဗက်ဆင်းကြောင့်ဖြစ်လာမယ်ဆိုကြတော့ဗက်ဆင်းမဆိုကြားခြင်းနာခြင်းကိုယ်ရည်လက်တွေကိုက်ခဲခြင်းမအီမတာဖြစ်ခြင်းဒါမျိုးလေးတွေအားလုံးရှိပါတယ်ဒါပေမဲ့မပြောပါတော့တဲ့ side effect တွေကိုကျွန်တော်ပြောကြည့်ပါတယ်ဟိုအကောင်းဆုံးအကြံဉာဏ်ပေးခြင်းတဲ့တစ်ချက်ကတော့မြန်မာနိုင်ငံအနေထားမှာရှိတဲ့အများစုသောလူတို့ဒီဟိုအရင်တော့လည်းသိခဲ့တဲ့ကိုယ့်ဟာကိုယ်ကာကွယ်ခြင်းဒီအားလုံးသက်သာလို့ရှိရင်တော်တော်ကြီးအရေးကြီးတဲ့အကြောင်းအရာတော့ပါပါတယ်
ဟုတ်ကဲ့ကျေးဇူးများကျေးဇူးပါ